ဟုတ်ကဲ့ဗန်လုပ်ငန်းရှင်ကြီးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဒီဘဏ်အချက်အတဲပေါ့နော်အဓိကတော့ငွေထုတ်ယူတဲ့ပြဿနာတွေအခက်အခဲကြုံနေရတာကိုပြည်သူတွေနေ့စဉ်ခံစားနေရပါတယ်တစ်ချိန်တည်းမှာပဲဒီစီးပွားရေးလုပ်ငန်းတွေအတွက်လည်းထိခိုက်မှုတွေပေါ့နော်ပိုပိုရှိလာတဲ့အတွက်အခုလက်ရှိဖြစ်နေတဲ့ပြဿနာကအဓိကဘာပြဿနာလို့မိမောင်းထိုးပြောပြနိုင်မလဲ
အဓိကကဓမ္မတိကဒီငွေထုတ်စီးဆင်းမှုပေါ့နော်အင်းလည်းပြောရတော့ဒီကူဒီပေါ့ပြဿနာဖြစ်နေတာပေါ့အကြောင်းဖြစ်တယ်လေဆိုတော့ depositor ပေါ့နော်ငွေတက်တဲ့လူတွေကသူတို့ပြဿနာကိုသူတို့ပြန်ထုတ်ချင်တဲ့အချိန်မှာကျွန်တော်တို့ brand new financial institution တွေအနေပြီးတော့လိုအပ်တဲ့အချိန်မှာလုံလောက်တလောက်ကိုမထုတ်ပေးနိုင်ဘူးဘာလို့ဖြစ်နေလဲဆိုတော့ customer ရဲ့စိတ်ထဲမှာကစံစားနေရတာသူတို့ကိုကြံ့ကြောက်လုပ်နေတယ်ပြီးတော့ brand new marketing ပြဿနာမရှိတော့ဘူးဆိုတော့ခံစားချက်သူတို့မှာဝင်တယ်အရင်ကဆိုလို့ရှိရင်တော့ common လူတစ်ယောက်ကသူတို့ရဲ့ plan ထဲမှာသူတို့ရဲ့အိမ်မှာပြဿနာ3 4 5လောက်ပဲကျွန်မဆိုလို့ရှိရင်တလားဆိုတော့တော့တော့တော့ဟို average ပေါ့ကျွန်တော်တို့တော့ဒီစိတ်ထဲမှာ insecurity ပေါ့မလုံးချုံမှုခံစားရတယ်ငါတို့ပတ်စံနေဆုံးရှုံးသွားမယ်ဆိုရင်ဆိုရင်ရှိလာတယ်တော့ဒီလိုအချိန်တွေမှာပတ်စံထားတဲ့အဆန်ကိုတို့တို့ပြန်ထုတ်ချင်တာလို့တဘာဝပါပဲနော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ minimum reserve requirement
အနည်းဆုံးဒီဘန်တွေမှာထိန်းထားမယ်ငွေသားပမာဏပေါ့နော
်ထိန်းထားမယ်ဒီဟုတ်ပါတယ် 5% လေးဘူး 3.5% 3.5% လေးကို 2% အဲ့တော့ဒီကနေ့ရောဖြစ်တင်ဖြစ်တဲ့တော့ပြောရှင်းရှင်းလေးပဲcash handle တကယ်ရှိရမယ့်ပတ်စံပေါ့နော်တန်ဒီမှာဒီဘိုက်တဲ့ပိုင်ပေါ့နော်အောက်မှာကျွန်တော်တို့ depositor ရဲ့ money ပေါ့အဲ့ကောင်ကိုကျွန်တော်စားချလိုက်လို့ရှိရင် 5% ရှိရမယ်ဒါပဲကျွန်တော်တို့ depositor ကပြောထားပြီးတော့ဟို 3% ညီမလေးလုပ်တယ်ဆိုတော့လေ international regulators ပြောနေပြီးတော့ကြည့်မယ်ဆိုရင်တော
့ okay ဒီနိုင်ငံတကာဘက်ကကြည့်လို့ရှိရင်ပေါ့နော
်ဟုတ်တယ်ကြည့်တော့တိတ်တော့မကောင်းဘူးပေါ့နော်အဲ့တော့တို့အဲ့ဒီဟာတွေကလေကျွန်တော်တို့ပြည်သူ့ media တွေကနေပြီးတော့သိအခု Facebook ကပဲဖြစ်ဖြစ်ကြားရမှာပဲဒီလူတို့ကကြားရင်ကမှအဲ့ဒီမှာသူတို့ရဲ့တန်လျာပို့ပြီးတော့ပို့ကြည့်တော့လာတယ်သူတို့ရဲ့စိုးရင်ဥပမာပို့ပြီးတော့ကြည့်လာတယ်ဒီ process ရိုးရိုးမရှိဘူးအကုန်လုံးကဝိုင်းထုတ်တဲ့အချိန်မှာကျွန်တော်တို့ brand new financial institution ဘယ်လိုမှမခံနိုင်ဘူ
းဟုတ်ကဲ့ဒီနေရာမှာနှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီပြည်သူတွေရဲ့ယုံကြည်မှုနောက်တစ်ခုကတော့ဒီငွေသားစည်းစိမ်မှုအဲ့ဒီတော့ပထမဒီပြည်သူတွေရဲ့ယုံကြည်မှုတွေဘာလို့တည်တယ်လို့အကြံပြုချင်တယ်
ဒီနေရာမှာ government ရဲ့ current ကတော့ဒီကြည့်ဆိုပေါ့နော်ပြည်သူတွေရဲ့ဆိုရင်ပုံမှန်ဘူးဒီပြောင်းသူတို့မတယောက်ကနေရှေ့ကိုထွက်ပြီးတော့ပြောရတော့ဘာပြောရမှာလဲဆိုတော့ကျွန်တော်ဒီလိုမျိုး crisis ကပေါ့နော်ဒီ government အနေနဲ့လုံလောက်တဲ့ support ရှိတယ်သူတို့ပြန်ဘူဘန်ကနေပြီးတော့ဒီပြဿနာကိုဖြေရှင်းပေးနိုင်ပါတယ်ဆိုတော့ guarantee ပါတယ်ဘူဘန်အနေနဲ့ကလည်းကျွန်တော်တို့ transparency ရှိတဲ့အနေနဲ့သူတို့ဒီမှာ recovery reform နေ
ပြန်လဲကုစားရေးပေါ့နော
်ဟုတ်ပါတယ်ဘူဘန်မို့တော့လုံးနေပြီနော်ဆောက်ရှိတယ်သူတို့ရဲ့ဘုမတ်တော်ဘလူးဖြစ်နေပါလေဆိုတော့သူတို့ public ကိုထုတ်ချပြရမယ်။အဲဒီနေရာမှာကကျွန်တော်တို့တကယ် UG ရဲ့ဘောဘဥက္ကဋ္ဌကဲ့သို့ဒီနောက်ကနေဝင်ထွက်ပြီးတော့တော်ချာ။အမကကျေဟုတ်ပြော assurance ready တခုပြရမယ်။ခုကဘောဘကနေပြီးတော့ကြော်ညာချက်တွေပဲတောင်းလျှောက်ထွက်တယ်ကြော်။အဲဒီကြော်ညာချက်တွေကိုနောက်ကနေပြီးတော့ဖြည့်ရှင်းပေးတဲ့ကျွန်တော်တို့ detail explanation ပေါ့နော်။အသေးစိတ်ရှင်းပြချက်ကမပါဘူး။မပါတဲ့ကကျွန်တော်သူတို့ကျွန်တော်တို့ပုံမှန်စကားကလည်းဒီပဲမျိုးမျိုးပေါက်နိုင်နေဆိုတဲ့ကကျွန်တော်လူတွေကပို့ပြီးတော့လုံချင်ကြောင်တွေဖြစ်နေကြ။ဒီတော့တော့သူရဲ့ roadmap ပေါ့နော်ဘာလဲဆိုတော့တိတာမြင်တာအလုံးသူပြ policy ရပါဘူး roadmap policy ဆိုတာပါတယ်ပြီးတော့လူတွေကတော့အော်သူတို့ငွေဆက်ငွေရိုက်ထုတ်တော့ပါပဲနောက်ထပ် 1.9 trillion လောက်ကျန်ပြီးတယ် serial number တွေအဲ့ဒါသူအဲ့တော့ဒီမှာရေကွက်ထဲမှာ policy ကနှစ်ဆဖြစ်မယ်ရွှေဈေးကလည်းနှစ်ဆဖြစ်မယ်အဲ့ဒီ speculation တွေပေါ့နော်ပြင်းပြင်းယူဆချက်တွေနဲ့ market ကပြင်းနေပြင်းရဖြစ်ပေါ့
ဟုတ်ကဲ့ဒီပေါ်မှာရောဘလိုမျိုးဖြည့်ရှင်းဖို့အကြံပြုချင်လဲ
ဒီ policy ကိုကျွန်တော်တို့ထုတ်ပြရမယ်နော်နောက်ထပ်နှစ်နှစ်မှာပါရီလုပ်မယ်ပြီးရင်တယောက်ကနေပြီးတော့ assurance လုပ်ပြရမယ်နော်ဒီ government sector အမှန်တကယ်ဒီကိုပြုပြရမယ် normal solution တော့အခုကဘယ်လိုပြဖြစ်ဖြစ်ပြအခုကျွန်တော် FX market မှာပဲကြည့်ပြီ
ဟုတ်ကဲ့ foreign exchange နိုင်ငံခြားငွေလဲလှယ်မှုတောင်းတာတွေမှာပေါ့နော
်ဟုတ်ပါတယ် foreign exchange နည်းနည်းတို့ရောမှာတော့ဟိုတနည်းကဒေါ်လာပြည်နည်းကအခုကျွန်တော်တို့ဒေါ်လာဈေးကလည်းမတရားခုတက်သွားတာအခုကျွန်တော်တို့မြန်မာငွေဈေးကဒါ 20% ကျော်လောက်ချတော့တယ်ပေါ့ပေါ့နည်းနည်းတော့မဟုတ်ဘူးလေဒေါ်လာနဲ့ပဲလဲလဲရွှေဈေးနဲ့ပဲလဲလဲစမှုချတော့တယ်အဲ့တော့အဓိကတော့ဘာကြောင့်ဖြစ်တယ်လဲဆိုတော့ခုနကျွန်တော်ပြောခဲ့တဲ့ဟာပဲချက်ကပြောရမှာပဲ public trust public trust က
ဒီသူရဲ့ယုံကြည်မှုပေါ့နော်ဘယ်လုပ်ငန်းတွေပေါ့မှာ
ဟုတ်ကဲ့ကျုပ်သုံးသွားတဲ့အတွက်လူကြီးကဘုံကလူကြီးမရှိတဲ့ကကြောင့်လူတွေကဘာလို့မလဲအဲ့တော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲလीအုံမဲကျွန်တော်တို့နှစ်သိန်းလောက်နဲ့ထဲမှာထားတဲ့လူကမရတော့သူ့နဲ့ထဲမှာ7သိန်းလောက်ပဲသူထားကြတယ် insecure ဖြစ်သွားပြီဆိုကျေလို့များငါပုစံထိုးလို့မရတော့ခဲ့ရင်ဆိုရယ်စိုးရိမ်မှုကြီးဖြစ်သွားတယ်ဖြစ်သွားရတော့အဲ့ဘယ်နဲ့မှထားရမယ့်ပုစံကြီးရောက်သွားဒီလူတို့လည်းရောက်သွားမင်းက brand ဆိုတာစီးစင်းနေအောင်အဲ့တော့ဘယ်တော့ brand စီးစင်းမှုအတွက်ကသူ့မှာ depositor money ရမရှိတော့တဲ့ကကြောင့် over time မှာလုပ်ငန်းရှင်တွေကိုပြန်ပြီးတော့လေပြရမယ်ခွတ်တိုင်းနေပုံလုံးနဲ့သူက
ချင်းွေပေးမှုပေါ့နော
်ချင်းွေတော့ဟုတ်ပါတယ်ဟိုသူတို့ချုပ်တိုင်းတာပေါ့ဗျာ ဟိုလက်ရှိဆိုကျွန်တော်ချင်းဝင်သမားတွေဆိုဥမာ overdraft account OD လို့ခေါ်ကြတာပေါ့ဗျာကျွန်တော်တို့တန်းပြီးမှဆိုရင်တော့အဲဒီ account တွေကိုတော်တော်များများ90ရာခိုင်နှုန်းလောက်ပဲနေအကုန်လုံးတော့က stop လုပ်ထားလိုက်ပြီသူတို့ကဒီ OD account တွေကိုပဲသူတို့ကအဝင်ပြအဆက်ပဲသူတို့ကခံတော့တယ်အဲဒီနေ့ဆိုပြန်ထိုးလို့မရဘူးအဲတော့ business သမားတွေ exporter တွေ importer တွေတွင်းကုန်လုပ်တဲ့ကောင်ထုတ်ကုန်လုပ်တဲ့လူစီးပွားရေးသမားတွေပေါ့ဗျာသူတို့ကသူတို့ business ကိုသူဆက်လို့မရတော့အဲတော့စီးပွားရေးသမားတွေကဒီနှစ်လတွေမှာဘာပဲလုပ်နေအောင် cash management ပေါ့ဝေထုတ်တာဝေတွင်းတာအဲ့ဒါနဲ့ပဲသူတို့ကသူတို့ cash ကိုဘယ်လိုလဲရမလဲ cash ကိုဘယ်လိုရအောင်ထိုးရမလဲ cash ကိုဘယ်လိုပြန်ပေးရမလဲဆိုတဲ့ဟာမှာပဲဟိုစီးပွားရေးသမားတွေကတော့ focus လုပ်နေတာ cash management ပေါ့ business လုပ်ငန်းကြီးရဲ့ရှစ်ဆယ်ရာခိုင်နှုန်းလောက်ကဟို cash management နဲ့လုပ်နေရတယ်တကယ် business group သူတို့ရဲ့တကယ် business group ကိုဘယ်လိုမှမလုပ်နိုင်ဘူးအဲ့တော့လေတချို့ကကြတော့လေတချို့အခုမင်းလာတောင်းရင်းနေမှာသူတို့ပြောတယ်မလားသူတို့အကောင့်အဖြစ်ကိုသူတို့ဖွင့်မှာဆိုတော့တချို့ကြတော့လေဒါ taking advantage ထုတ်တော့ပေါ့ဗျာ
ဟုတ်ကဲ့ဒီ bank account စည်ရင်းသစ်ဖွင့်ဖို့ပြောတာကိုအခွင့်ကောင်းရတာပေါ့နော
်ဟုတ်ပါပြီဒီ account ကနေသူတို့ကပြန်ထိုးဖို့မရတော့ဘူးဒီစားအဲ့တော့အခုကျွန်တော်မြင်နေသေးတဲ့အားတွေကတော့ဒါလေးဆိုအဲ့ဒီ account တွေလူတွေကပြန်မဆက်ပြန်ဆက်ပြန်နေ account တွေပြန်ခွင့်အဲ့ဒီ account တွေအစ်စ်နေသူတို့ business တွေကိုပြန် run အဲ့တော့ဘာဖြစ်သွားလဲဆိုခုနကပြန်ပေးရရှိတဲ့ဒီ overdraft account တွေမှာဘာဖြစ်သွားလဲNPO ကိုလည်း non performing loan ပေါ့လုံးဝပြန်မဆက်တော့တဲ့ကြေညာပေါ့
အကျွေးပြန်မဆက်ပဲနဲ့အကျွေးတွေမြုပ်သွားတာပေါ့နော
်ဟုတ်ပြီအဲ့တော့ဒီရက်လည်းသူတို့ရောင်းရရတဲ့ဟိုအကျိုးပြန်မဆက်နိုင်တော့အဲ့တော့ဘယ်နေတော့အဓိကပါလဲအဲ့ဒီပုံစံနဲ့ဒီကောနေပြီးတော့ချိရတာလေဆိုတော့ခုန deposit ငွေအပ်တဲ့ပမာဏကြီးနဲ့သူကချိရတယ်အဲ့တော့ငွေအပ်တဲ့သူကျွန်တော် saving interest တက်ပြီးရတယ်အဲ့ interest ကိုဘယ်လိုတော့ပြန်ပေးဖို့ကဒီဘက်ကလုပ်ငန်းရှင်တွေစီရရမယ်စီးပွားရေးလုပ်ငန်းရှင်တွေစီရပြန်ပေးမယ် interest ပြန်ပေးရတယ်ကြားထဲမှာရှိတဲ့ spread ပေါ့အဲ့ဒါလည်းမပဲအများအဲ့တော့ဘန်နီလေးတို့တော်လေးကမောကမဖြစ်နေတဲ့အချိန်ပေါ့နော်။ငကိုရီကကျွန်တော်တို့တန်းကြီးကဘန်နီက capital ပေါ့နော်။ယူနီမြုံနယ်မှုတဲ့ shareholder equity ကအမတန်မှနေပါလေ။ဘန်တဘဖြစ်ဖို့အတွက်ကြောင့်ဘာမှပြဿနာဖြစ်နေပြီလေရှိတယ်ဆိုလို့ရှိရင်ဘန်တဘဖြစ်တော့အခုတော့ပဲ30လောက်ရှိပြီ။အဲ့တော့ match လုပ်မယ်ပေါ့ဗျာ။ US မှာလည်းဒါအရင်က match လုပ်ခဲ့ရတာ
။ဘန်နီပေါင်းမယ်ပေါ့နော်
။ဘန်နီပေါင်းမယ်။ဘန်နီမပေါင်းပေါင်းဘူဘန်နီ regulator ရဲ့ဖြားပြီးမှုပေါ့ဗျာ။အခုဆိုရင်တော့ $20 နောက်ဆိုရင်$90ဆိုရင်$90 billion ဖြစ်နေချက်ပထမဆုံးတော့ဆိုရင်$150 billion ဖြစ်ပြီ။အဲ့တော့ဒီနေရာမှာခုနကျွန်တော်ပြောခဲ့တဲ့ policy တစ်ခု
ဟုတ်ကဲ့ဒီနေရာမှာနောက်ထပ်ရောဒီအရေးပါတဲ့ပြဿနာရှိနေသေးလား
နောက်တစ်ခုကအဲ့ FX market မှာလေ
ဟုတ်ကဲ့ဒီနိုင်ငံခြားငွေရောင်းချတဲ့ဈေးကွက်ပေါ့နော
်ဟုတ်တယ်နောက်ဝင်ပါ break တစ်ခုဖြစ်နေတာငွေတွေလုံးဖို့ transfer rate အစိမ်းရေပေါ့ cash rate ကိုခေါ်တာပေါ့ transfer rate ဆိုတာဒီပိုင်းလုံးရှိပြီးတွင်းကိုလုပ်ကုန်တမားတွေသူတို့ကတော့ big amount ပေါ့အမပမာဏကြီးတယ်ဟို cash rate ကိုအစိမ်းရေလို့ပြောရတာကျတော့အပြင်ကျွန်တော်တို့ exchange counter လေးတွေမှာကျွန်တော်အမောင်ပြပြလေးတွေနဲ့လဲလဲနေကြတော့အဲ့တော့ဒီနေရာမှာဘာတော့တွေ့ရလဲဆိုတော့ခုနအဲ့ cash rate ကတက်ပြီးဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ဒီပိုင်းတိုင်းလုပ် transfer rate ကတော့နောက်ကလိုက်တက်တာအဲ့တော့ဒီနေရာမှာကျွန်တော်တို့ open market operation ပေါ့နော်ဒါဒီအမှန် interbank လို့ sorry ကျွန်တော်တို့ interbank FX market ကပမာဏကနေကျွန်တော်တို့ရှိဖို့လုပ်နေပြီအဲ့တော့ normal ဆိုရင်အခုကကျွန်တော် on the market တို့ black market တို့
ဘောက်ခေါ်
တော့ဟုတ်ပြီ
ဟုတ်ကဲ့
ပုံနေဆိုတော့ဂျာထဲမှာ read ရအောင်ဖတ်နေတာအဲ့တော့ GRE ကိုလည်းကျွန်တော်တို့ interbank တွေချင်းချင်းပို့ပြီးတော့ကောင်းတော့ဘူးဘယ်ကဘယ်လိုလုပ်ပေးမယ်ဆိုတာသူတို့ policy မှာသူတို့ပြော
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကလက်ရှိမှာတော့အခုအကျက်တဲကိုဖြည့်ရှင်းဖို့စစ်ကောင်စီဘက်ကလှုပ်ဆောင်လာတာတစ်ခုကတော့ဒီဒေါ်လာတွေအများကြီးရောင်းပေးတာပေါ့နော်တန်းနဲ့ချီပြီးတော့ဘန်တွေကိုအပြင်ခုနကငွေလှဲတဲ့ကောင်တာတွေကိုပါရောင်းတာတွေ့ရပါတယ်အဲ့တော့အဲ့ဒါတွေရဲ့ထိရောက်မှုအနေထားကောအခုအနေထားတွေဘယ်လိုရှိနေလဲ
အခုကတော့ဗျာတို့ရဲ့ဒီ initiative ကိုတော့ကျွန်တော်အဲ့ဒီတစ်ခုပြန်ပြောပါမယ်ဒီကနေ့6လမှာအကောက်ခွန်ကျတာပေါ့နော်အကောက်ခွန်မှာတို့မှာ ERS system မရှိတော့ဘူးဗျာ electronic record system မရှိဘူးအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ပို့ကုန်လုပ်တဲ့လူတွေရဲ့သူတို့ဘလောက်ပမာဏကိုဒေဗန်ကနေပြီးတော့စင်ပေါ့ဗျာသူတို့ပို့လိုက်တယ်ဆိုတဲ့ဟာ record ကရှိအခုကျွန်တော်တို့ဒီ central bank မှာလည်းဘူဘာမှာလည်းအခု centralized system တစ်ခုရှိပြီဆိုတော့အဲ့ system ကိုတို့ပေါ်ကြည့်လိုက်တဲ့အခါမှာတော့တူလေဆိုတော့ဒီ exporter တစ်ထောင်ဝန်းကျင်လောက်ကတို့ပြန်ပြီးတော့ surrender လုပ်ရမယ် FX foreign exchange ဒီ receipt ရှိ
ပြန်ပြီးတော့သွေးရမှာပေါ့နော
်ဟုတ်တယ်ဗျ
ဒီမှာပြည်ရက်ကိုပြန်သွေးရမယ်ဟုတ်ကဲ
့အဲ့တော့ကျွန်တော်ဒီတော့ကဘာလို့တန်းနေတော့လို့ရှိပါလဲ။ဒါနဲ့တော့ပြန်ပြောအဲ့တော့ဒီကိရာဒီပစ္စည်းတွေကျွန်တော်တို့ရဲ့တန်းပြည်ရဲ့ဒီ domestic ဒီ banking system တွေကိုပြန်ပြီးတော့စီးနင်းလာမယ်ဆိုရင်အဲ့ဒီနေ့မျိုးတော့ကျွန်တော်တို့ဒီဈေးကွက်ကဈေးကအဲ့လောက်ကြီးကျွန်တော်တို့ကမောကမဖြစ်စီအောင်ရှိ Even အခုတကယ်အပြင်မှာလည်းဒေါက်တာဈေးကွက်ကစားတဲ့လူကတော့တကယ်ခက်ပါပဲဖြစ်ဖြစ်ရှိနေတာပဲအမြဲကြီးစားလုပ်ချင်တဲ့လူဟို social system အကြေးကကျွန်တော်တို့ရှိခဲ့တာပဲဒေါက်တာဈေးကွက်ကစားတဲ့လူကတော့ကစားမှာပဲတို့တော့ဒီကစားတဲ့ဟာကိုကျွန်တော်တို့တကယ် central ဘောနော်ဒီ regulator ရဲ့နေပြီးတော့သိပြီးတော့
ဟုတ်ကဲ့အစိုးရရဲ့ဒီဘဏ်စီမံစီကံချမှတ်တဲ့အုပ်ချုပ်ရေးအဖွဲ့ပေါ့နော
်ဟုတ်တယ်ဗျ reinforce ဖို့ တယ်ကျွန်တော်ပြည်တယ်ဝန်ကြီးဌာနနဲ့တူပါတယ်ကျွန်တော်တင်တာသူတို့ကရင်းဖို့စုပ်ပဲပေါ့ဗျအခုကတော့အဓိကကျွန်တော်တို့ဒီ exchange counter တွေဆိုရင်အခုသူတို့ပြောတယ်ပေါ့နော် plus or minus 1.6% ပို့လို့မရဘူး spread ပေါ့ဗျအရောင်းနဲ့အဝယ်နဲ့ကြာပါသို့တော့ဒီ data cash တမောင်းပြောတယ်ပေါ့ခဏဆိုသို့တော့အဲ့ဒါကိုကြတော့စီးပွားရေးတမောင်းကြတော့ပြန်ချိန်မယ် spread အလောက်ညာနေတဲ့အခါကျတော့ 1.6% ဆိုတော့သူတို့ကနင့်လာတယ်လေဒေါ်လာတန်တရာတော့ရှိတဲ့ business တစ်ခုဟာဒီတန်တရာညီများတဲ့ computer ပစ္စည်းတွေဗျာဆော့လို့ရေးပစ္စည်းတွေအဲ့ဒီကအများနဲ့တွင်းနေရတယ်လို့ဆိုပါဆိုတော့တစ်နှစ်ကိုအဲ့တော့ဒီနေရာမှာ exchange rate က10%လောက်ခါတော့တယ်ပဲထားတယ်အဲ့တော့တော်ပြီ120 1 billion လောက်သူရှုံးပါပြီအဲ့တော့အများကြီးသူကဟောက်လို့မရဘူးအဲ့တော့အပြင်က cash rate ကခုနကပြောတဲ့ exchange rate ပေါ့နော်အဲ့ဒီ cash rate ကကျောင်းတော်နေဒီ only later တော့နောက်က transfer rate ကတိုက်တယ်ပေါ့အဲ့ဒါစဝဲတမနာနာရီဟုတ်ပါသူတို့ရဲ့ margin
အချို့မြတ်ပေါ့နော
်
ဟုတ်ကဲ့
တိတိလေးလေးသူတို့ဘဏ်ကိုပေးရတဲ့ interest နဲ့ interest တော်မှာသူတို့ကအဲ့ပုံမှာမူတည်ပြီးတော့အုံမအပြည့်ပြောမယ်ဆိုလို့ရှိရင်တော့ဟို net ကကျိုးမြတ်ကိုကျွန်တော်တို့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းတော့ရှိမှတော့ဒီ business တခုက good business ကိုကျွန်တော်တို့ပြောလို့ရတယ်။သူဒီနေရာမှာစဉ်းစားကြည့်လေအဲ့မှာရင် average loss နေတယ်သူတို့ရတဲ့10ရာခိုင်နှုန်းအမြတ်တို့13ရာခိုင်နှုန်းအမြတ်တို့ဆိုတော့ဒီကနေ့ wipe out ဖြစ်သွား
တယ်။နိုင်ငံခြားငွေလဲရနေဆုံးသွားတာပေါ့နော
်။ဟုတ်ကဲ့အဲ့တော့မလို့သူတို့ကလည်းဒီဟာကို sensitive ဖြစ်တယ်သိကြတယ်တို့အဲ့ခုနကကျွန်တော်ပြောတဲ့ကောင်ပြန်ဆက်ရင်ခုနကတော့ is motor ကြီးဒေါ်လာ3,000ကျော်သူတို့အပြင်းမတင်ဘူးဗျာအဲ့အရာတွေကလေ reinforce လုပ်ဖို့လိုပါတယ်အခုကတော့ကျွန်တော်ထင်ပါတယ်ဟိုတောင်းခွန်ရဲ့ ERS က record ကိုဗန်နီကိုပေးပြီးသွားပြီဗန်နီက30တွင်းတင်ရှင်းရှင်းမရှင်းလို့ရှိရင်ပေါ့ဆက်မလို့အခုလက်ရှိပုံကုန်တင်းကုန်လုပ်နေတဲ့လူတွေတို့ရဲ့ importer issue လိုက်ရှင်းတင်းတင်းမတင်းလို့ရှိရင်တို့ကုန်ပြီလိုက်ရှင်းတင်းပေါ့ဗျာ reinforce လုပ်မယ်ဒီဘောကတော့ကျွန်တော်တို့သူတို့ဗန်နီနဲ့တိုက်ပြီးတဲ့လူတွေကျွန်တော်တို့မယူဆသေးချင်ပါဘူးတို့တော်လေးတို့လို့တော့မှန်တော့မှန်တယ်တို့တော်အခုလိုချင်ပြီးပါတော့နည်းနည်းတော့ flexibility ပေါ့နော်အတူဆောင်နေတော့ဒီလိုလုပ်တော့လုပ်ပြီးရတော့ timing လေးကတော့နည်းနည်း sensitive ဖြစ်တယ်အခုလက်ရှိအခြေအနေကအကုန်လုံးက liquidity မှာဖြစ်နေတယ်ဆိုတော့အဲ့အရာလေးကတော့ကျွန်တော်ပြောတဲ့ policy ထဲမှာသူတို့ဖြည့်ပြီးရမယ်ပြီးတော့ exporter တွေကလည်းသူတို့ရတာတွေပတ်စံနေတကယ် surrender လုပ်ဖို့လို့ပေါ့ကျွန်တော်ဒီကဒီကဘယ်နေပြန်ပြီးရ
ဟုတ်ကဲ့အခုကနိုင်ငံခြားမှာ
ဟုတ်တယ
်ထာလာဒါမို့အိမ်တွေမှာထာလာအဲ့လိုဖြစ်နေတဲ့သဘောပေါ့နော်ဒီဒေါ်လာငွေပန်းထောင်နဲ့ချိန်ပြီးတော့
ဟုတ်နိုင်ငံခြားဘယ်နေမှာထားလို့ကျွန်တော်အမြင်ရတော့တော်တော်သူတို့ကတော့အဲ့ဒီသဘောတွေပေါ့ဗျာဒီအရမ်းနေသူတို့ပုံပြန်ပြီးတော့တို့ပြန်ရောက်မှာပေါ့ black market နဲ့ on ဒီနဲ့အတော့ဥမာတားပါညာမှားရင်တော့မဗျာသူတို့ကိုယ်တိုင်မှာတော့တယောက်တည်းခံပြီးတော့သူတို့မှားတော့ပေါ့အဲ့အဲ့လိုမျိုးတွေဖြစ်နေတယ်ကျွန်တော်တန်းပ
ါဟုတ်ကဲ့ဆလူရာကတော့အခုဘိုးဘန်ကထုတ်ရောင်းပေးတဲ့ပမာဏကဒီတန်းခုကနန်းလောက်ပဲရှိပြီးတော့ခုနကတကယ်တမ်းမြန်မာပြည်ကိုပြန်မဝင်လာတဲ့ဒီဒေါ်လာပမာဏကတန်းထောင်နဲ့ရှိနေတာပေါ့နော်အဲ့ဒါကိုပြန်ရအောင်လို့ကပို့အရေးကြီးလာတဲ့သဘောပေါ့
ဟုတ်တယ်အဲ့ဒါကလည်းဟုတ်တချီပြင်းတော့တော်ပါစချင်းကြီးရောဖြစ်မှာမဟုတ်ဘူးအခုမှကျွန်တော်တို့ system တွေဆိုအခုမှတိုးတက်လာတာ
ဟုတ်ကဲ့ဆလူရာတော့ဒီ theory အရတော့လမ်းကြောင်းမှန်မှန်မှရှိတယ်မှန်တယ်ဒါပေမဲ့လက်တွေ့အရတော့အချိန်အားဖြင့်ဒီထိလွယ်ရှလွယ်ဖြစ်နေတဲ့သဘောပေါ့နော်ဝုံငနဲ့လှုပ်လို့မရတဲ့သဘောပေါ့
ပြန်နေပြ
ဟုတ်ကဲ့အဲ့ခါမှာအဓိကကတော့ဒီယုံကြည်မှုတည်ဆောက်ဖို့လိုလာတာပေါ့နော
်ဟုတ်ပါပြီဒီကအဲ့ဘက်ပဲပြန်နေတော့
ဟုတ်ကဲ့အဲ့တော့အဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ကိုရောဘယ်လိုအကြံပြုချင်လဲ
ဘူပဲဥပစာရေးပြီးတော့နောက်ကျန်တဲ့ independent ဒီကျွန်တော်တို့ international regulator လက်ခံပြောက်ပြီးအဲ့လိုပေါင်းပြီးလို့ဆိုပြီးတော့ရှင်းလင်းပွဲလို့ဟောပြောပြီးတော့တကယ်တတိကျွမ်းကျင်တဲ့ကျွန်တော်ဘန်လုံငန်းကိုပဲတကယ်တတိနားလေတဲ့လူတွေကိုဖိတ်ပြီးတော့ကျွန်တော်တို့ဖိုရမ်လိုပဲဖြစ်ဖြစ်ပြတင်းစားရှင်းလင်းပွဲလေးပဲဖြစ်ဖြစ်သူတို့လုတ်ပြီးလိုက်ကောင
်းဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကတော့ဒီပြည်တွင်းလုပ်ငန်းရှင်တွေရဲ့ယုံကြည်မှုရဖို့ပေါ့နော်နိုင်ငံခြားမှာရှိတဲ့ဒီအစိမ်းဒေါ်လာတွေပြန်ဝင်လာနိုင်ဖို့နောက်တစ်ခုကတော့ဖြစ်နိုင်ဒီနိုင်ငံတကာကဘန်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဩဇာအာဏာရှိသူတွေပါဝင်ပြီးတော့ခုပေးဖို့တင်းစားရှင်းလင်းပွဲမှာပါဝင်ပြောပေးဖို့ပေါ့နော်အဲ့ဒီအနေထားမှာပထမကတော့ဒီလုပ်ငန်းရှင်တွေဘက်ကနေပူးပေါင်းဆောင်ရွက်မှုဖြစ်လာဖို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေမှာထင်လဲအခုလောလောဆယ်စေုပ်ချုပ်ရေးကာလလည်းဖြစ်တော့လေတစ်ခုလုံးပေါ့နော်ဒီစီးပွားရေးရောနိုင်ငံရေးရောလူမှုရေးရောအားလုံးကခြုံကြည့်မယ်ဆိုရင်ဘယ်လိုအကြံပြုချင်လဲတိုင်းပြည်အတွက
်ဟောကျွန်တော်လည်းအဲ့လိုထိမရှိပါဘူးဗျာကျွန်တော်တို့ကတကယ်ကျွန်တော် banking experience ကတော့ညာပါပြီဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့ကတော့ကျွန်တော် zero ပါဗျာသို့တော့ကျွန်တော်တို့ရဲ့တွေ့ကြုံရပေါ့နော်ဂျပန်လာခဲ့တဲ့တွေ့ကြုံနဲ့ကျွန်တော်တို့ရဲ့ကျောင်းစာမှာတင်လာခဲ့တဲ့အသိပညာရပြောမယ်ဆိုလို့ရှိရင်ဒီကခုကဆက်ဆက်နေတာဘူးဗျာ။နော်အဲ့တော့တိုင်းပြည်မှာစုပူအောင်ကြွမယ်စိုးရွားကိုယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တော့တော့မဟုတ်ဘူးဗျာ။အဲ့တော့နည်းနည်းလေးရှင်းတူနောက်ဆုံးကလေးဖြေးမှ dialogue ဆိုကျွန်တော်တို့ဖြစ်လာ။အခုက dialogue ကနောက်တော့ဦးမီတာကဆိုမီတာကမဆောင်ရဘူးလေ။အဲ့တော့ banking မှာလည်းဒီတိုင်းပဲတယောက်ကအတူပေးစရာရှိမယ်ဆိုတော့အတူမပေးဘူးလေ။အဲ့တော့အဓိကပါလဲဆိုရင်ကျတော့ဒါပုံကံတော့ဗျာဟာလာမင်းတို့အခုတော့တို့ကလက်မခံဘူးဆိုရယ်တဟာဝတော့တွေ့ဝေးတော့အဖြစ်ပါလားဟာဟိုတဆနာပြောင်းလာပြီအဲ့တော့ဒါကတော့အဖြစ်ရတော့ကျွန်တော်ဒီမှာမရှိဘူးခင်ဗျာဒါတကယ်လက်ရှိ အဲမျိုးရန်နေတဲ့ပုဂ္ဂိုလ်ကြီးရှိမှာပဲရှိပါတယ်ပုဂ္ဂိုလ်ကြီးမြင်မှုအရေးကြီးပါတယ်ဒီဟာလေးကတော့နှုတ်မှုဆိုလို့ရှိရင်ဒါတန်းကြီးရတာကြောက်ကမာတယ်ကြတော့မယ်ချီပြီဖြစ်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘယ်လုံးကရှင်ကြီးခင်ဗျာအခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးပါ
ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ